in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရောကနေဓာတ်ထုတ်လည်နေပါပြီရှင်ကျွန်မနန်းလောက်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကအထေကံဘုံခွဲတိုက်ခိုက်ခံရမှုအတွင်လူတရာကျော်တေဆုံးခဲ့ပြီးနောက်မှာတော့ဒီကနေ့တနိုင်ငံလုံးကြေကွဲဝမ်းနည်းပွင့်နေဖြစ်သတ်မှတ်ထားပါတယ်။ရိုဟင်ဂျာအရေးအမြန်ဆုံးပြည်လဲစေဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတကတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။အစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တနိုင်းဆွန်ပရာဘုံစတဲ့ဒေသတွေမှာပိတ်မိနေတဲ့အရာသားတွေအတွက်အကူအညီတွေအရေးကြီးလိုအပ်နေတယ်ဆိုတဲ့သတင်းမှာကတော့
အထူးသဖြင့်နေရာ3-4နေရာဖြစ်နေတာပေါ့နော်ဒီပလီပခလေဖြစ်နေတဲ့ area ဖြစ်တဲ့အတွက်ကြောင့်အထူးသဖြင့်ဒီဆွန်ပရာဘုံနဲ့တနိုင်း
ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်ရေးမှူးဂွမ်ရှာဝမ်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်ထိုင်းမြန်မာနယ်စပ်မှာမှုရီဆေးဝါးတွေဖမ်းမိတဲ့တဲ့နဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကလွှတ်တော်ကိုတင်ပြထားတဲ့လူဝဲမှုကြီးကြပ်ရေးဆိုင်ရာမူအောင်တစ်တွေအကြောင်းတင်ပြသွားမှာဖြစ်တယ်လို့တခြားကျန်းမာရေးဆောင်မသဘုတ်ကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့ကိုနိုင်ငံတော်ဝန်ကြေကွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခတ်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာနိုင်ငံတော်ဝန်မှာရောကဘာတလွားကအာဖဂန်နစ္စတန်တန်ယုံတွေမှာရောအလံတွေကိုတိုင်ဝက်ရှော့ချလွှင့်ထူထားပါတယ်။မြို့တော်ကာဘူးမှာတိုက်ခတ်ခံရမှုအတွင်းတေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိနေတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။စနေနေ့တုန်းကအရသားတွေအပေါ်လူမဆန်တဲ့တိုက်ခိုက်မှုကြောင့်ထိခိုက်ခဲ့ရသူတွေကိုအထောက်အကူတွေပို့ပေးနိုင်ရေးအတွက်တနင်္လာနေ့ကိုအလုပ်ပိတ်ရအဖြစ်သတ်မှတ်မဲ့အကြောင်းနဲ့အင်္ဂါနေ့မှာတော့နိုင်ငံတော်မှာမွတ်စလင်တို့ရဲ့ကိုဟာချမ်းစာရွတ်ဖတ်တဲ့အခမ်းအနားတွေနဲ့တနိုင်ငံလုံးဝတ်ပြုတဲ့နေ့အဖြစ်သတ်မှတ်မယ်ဆိုပြီးအာဖဂန်သမ္မတအာရှရက်ဂါနီက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်မြို့တော်ကာဘူးကအစိုးရအဆောက်အအုံအပြင်ဘက်လူစီကားရနေရာမှာမနေ့စနေနေ့ကအသေးကံကားပုံခွဲတက်ခတ်ခံခဲ့ရတာဖြစ်ပြီးတာလီဘန်တို့ကသူတို့လက်ချက်လို့ပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့အာဖဂန်သမ္မတကပြောဆိုပါတယ်။ဒါပေမဲ့လို့လဲတာလီဘန်တို့ဘက်ကတော့အကြမ်းဖက်မှုတံပြန်ချေမှုန်းရေးအဖွဲ့နဲ့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ပြောဆိုထားပါတယ်ရှင်။
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာမနေ့စနေနေ့ကချုံခိုတိုက်ခိုက်ခံမှုတွင်ပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိပ်တန်းတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်ကွန်ဂိုနိုင်ငံတွင်ကုလငြိမ်းချမ်းရေးထိန်းသိမ်းရေးမစ်ရှင်တာဝန်ကျနေတာဖြစ်ပါတယ်ကွန်ဂိုနိုင်ငံတောင်ပိုင်းကီဘူးပြည်နယ်ဘာကာရာမြို့ရဲ့အနောက်တောင်ပိုင်း66ကီလိုမီတာကလွန်လင်ပါအနီးမှာကုလငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေလက်နက်ကင်အဖွဲ့တစ်ခုရဲ့ခြုံခိုတိုက်ခိုက်ခံမှုအတွင်းမှာတေဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂတွင်းမှုဂျွန်အန်တိုနီယိုဂူဒေါရက်စ်ကပြစ်တင်ရှုတ်ချကြောင်းပြောခွင့်ရကပြောပါတယ်တိုက်ခိုက်ခံရမှုအတွင်းအနည်းဆုံးငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ကွန်ဂိုနိုင်ငံတွင်းကလက်နက်ကင်အဖွဲ့အားလုံးလက်နက်ချပြီးသူတို့နာကြီးချက်တွေကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ကုလသမဂ္ဂတွင်းမှုဂျွန်ကတိုက်တွန်းထားတဲ့အကြောင်းလဲကုလသမဂ္ဂတွင်းမှုဂျွန်ရဲ့ပြောခွင့်ရကပြောပါတယ်ဒီကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေအနေနဲ့နှစ်ပေါင်း20နီးပါးကြာကာလအတွင်းမှာဘယ်လက်နက်ကင်အဖွဲ့ကမှရှင်းလင်းနိုင်ခဲ့တာမရှိဘူးလို့ကွန်ဂိုသမ္မတဂျိုးဆပ်ကဘီလာကပြောဆိုခဲ့တဲ့အကြောင်းလဲပြည်သူ့သတင်းအေဂျင်စီ AFP ကဖော်ပြပါတယ်။ကွန်ဂိုသမ္မတနိုင်ငံကိုကုလသမဂ္ဂအဆောင်လျှောက်အောက်ကနိုင်ငံအဖြစ်မရှိမြင်ဖို့သမ္မတကသတိပေးပြီးလာမယ့်ရက်ပိုင်းအတွင်းမှာပဲကုလသမဂ္ဂနဲ့ဆက်ဆံရေးကိုရှင်းရှင်းလင်းလင်းဖြစ်အောင်ဆောင်ရွက်မယ်လို့သမ္မတကဘီလာကပြောဆိုကြောင်း AFP မှာဖော်ပြထားပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနဗယ်နီရဲ့ဌာနချုပ်ကိုမော်စကိုရဲအဖွဲ့ကဒီကနေ့ချိုးဖောက်ဝင်ရောက်ခဲ့ပါတယ်။လာမယ့်ရုရှားသမ္မတရွေးကောက်ပွဲအပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင်ကစော်ဩထားတဲ့နေ့မှာပဲအခုလိုချိုးဖောက်ဝင်ရောက်တာဖြစ်ပါတယ်။သူ့ရုံးကနေတိုက်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့အတိုက်ခံခေါင်းဆောင်နဗယ်နီရဲ့ဝန်ထမ်းတွေကိုရဲတွေကဖမ်းဆီးမေးမြန်းနေတာတွေကိုတွေ့ရပါတယ်။လာမယ့်မတ်လမှာကျင်းပမယ့်ရွေးကောက်ပွဲကအတုအယောင်ရွေးကောက်ပွဲဖြစ်တယ်လို့မစ္စတာနေဗနီကပြောဆိုပြီးတပိတ်မှောက်ကြဖို့တိုက်တွန်းထားတာပါ ဆနပြပွဲတွေမှာရဲတွေထူးထူးထပ်ထပ်ချထားပေမဲ့လည်းသူတက်ရောက်မဲ့အရေးကူတော့အဟန့်အတားဖြစ်စီမှာမဟုတ်ဘူးလို့အတိုက်ခံခေါင်းဆောင်ကဒီကနေ့ဗီဒီယိုထဲမှာပြောဆိုထားပါတယ်။အတိုက်ခံခေါင်းဆောင်အနေနဲ့ဘယ်ကဆနပြပွဲကိုတက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဆိုင်ငံပြစ်ဒဏ်တွေချမှတ်ခံထားတဲ့အတွက်မစ္စတာနေဗနီကိုလာမဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ထားတာဖြစ်ပါတယ်ရှင်
။ကာတလန်သမ္မတဟွန်ကာလက်စ်ပွေဒီမွန်အနေနဲ့ကာတလန်သမ္မတရာထူးတာဝန်ကိုပြန်မယူနိုင်အောင်စပိန်နိုင်ငံရဲ့ထိပ်တန်းတရားရုံးတစ်ခုကတားဆီးလိုက်ပါတယ်။ပြည်ပကိုထွက်ပြေးတင်းရှောင်နေတဲ့ကာတလန်သမ္မတဟွန်အနေနဲ့အင်္ဂါနေ့မှာပြုလုပ်မဲ့ဒေသတွင်းပါလီမန်ရွေးကောက်ပွဲမှာသမ္မတအဖြစ်နဲ့ပြန်ရွေးခံမယ်ဆိုရင်သူ့အနေနဲ့ပြည်ပကနေအုပ်ချုပ်လို့မရနိုင်ဘူးလို့စပိန်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်။ပီဒီမွန်ကလည်းသူ့အနေနဲ့အဝေးကနေစံသစ္စာချိန်ဆိုလို့မရနိုင်ဘူးလို့ဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ပီဒီမွန်အနေနဲ့ပြည်ပမှာရှိနေစဉ်အချိန်အတွင်းကာတလန်သမ္မတအဖြစ်နဲ့တာဝန်ယူလို့မရနိုင်ကြောင်းနဲ့တကယ်လို့သူ့ကိုရွေးချယ်ခဲ့မယ်ဆိုရင်လည်းကာတလုံးညားဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်လိုက်တာကဆက်ပြီးအသက်ဝင်နေဦးမှာဖြစ်တယ်လို့လည်းစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကပြောပါတယ်။ပီဒီမွန်အနေနဲ့တရားရုံးရဲ့ကျူတင်ခွင့်ပြုချက်နဲ့ဒေသရင်းပါလီမန်မှာလူကိုယ်တိုင်မလာရောက်ပဲသူ့ကိုသမ္မတအဖြစ်နဲ့ယာရုအနှင်းချင်းကိုမလုပ်ဖို့ဖွဲ့စည်းပုံတရားရုံးရဲ့တရားသူကြီးတွေကတညီတညွတ်ထဲသဘောတူခဲ့ကြတာဖြစ်ပါတယ်ပွေဒမွန်ဟာကာတလန်သမ္မတယာရုကိုဝင်ရွေးခံတဲ့တဦးတည်းသောကိုယ်စားလှယ်လောင်းလည်းဖြစ်ပါတယ်ပွေဒမွန်ဟာမိနစ်3ကတော့ကာတလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့အတွက်လူမှုဆန္ဒခံယူပွဲကိုဥဆောင်ခဲ့တာပါစပိန်အစိုးရကကာတလန်ပါလီမန်ကိုဖျက်သိမ်းပြီးကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းပြီးတဲ့နောက်သူဟာဘရပ်ဆဲလ်မြို့ကိုထွက်ပြေးတင်းရှောင်ခဲ့တာပါတကယ်လို့သူ့အနေနဲ့စပိန်နိုင်ငံကိုပြန်မယ်ဆိုရင်လည်းအဖမ်းခံရနိုင်ပွဲရှိပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုဒီကနေ့တနင်္ဂနွေနေ့မှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးငြိမ်းချမ်းစွာနဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လဲဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်သန်းချုပ်ကိုလက်ခံစောင့်ရှောက်ထားတဲ့အတွက်အစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားအနေနဲ့ကတော့ကုလသမဂ္ဂလို့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရပ်တည်သွားမယ်အကြောင်းလဲအင်ဒိုနီးရှားသမ္မတကအာမခံပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝင်ကသတင်းတောက်တွေကိုဒီကနေ့ပြောဆိုခဲ့ပါတယ်ရှင
်။လာမယ့်အင်္ဂါနေ့ဇန်နဝါရီ26ရက်နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်သလိုကမ္ဘာတဝန်းအကြမ်းဖက်သမားချေမုန်းရေးအတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့လည်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။အသေးစိတ်ကိုတော့သမ္မတအင်မြူကထုတ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်အမေရိကန်ကုန်းတွင်းပိုင်းထိအရောက်ပြတ်ခတ်နိုင်စွာရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုနဲ့ပတ်သက်ပြီးတော့မိန်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ပြောမျှော်လင့်ထားကြောင်းအရာရှိတွေကပြောပါတယ်။လွတ်တော်နေရပါဝင်တဲ့အထူးအစည်းအဝေးမှာအမေရိကန်သမ္မတတွေပြောကြားလို့ရှိတဲ့နှစ်ပတ်လည်မိန်ခွန်းဟာပြည်တွင်းရေးကိစ္စရပ်တွေကိုဇောင်းပေးလို့ရှိပါတယ်။သမ္မတထရမ့်မိန်ခွန်းကလည်းအလားတူဖြစ်ဖို့များပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးကုံသွယ်ရေးနဲ့လူမှုကြီးကြပ်ရေးဆိုင်ရာတွေကိုပါပြောကြားဖို့ရှိတာမို့ဒီမိန်ခွန်းကိုနိုင်ငံတကာကလည်းစိတ်ဝင်စားစောင့်ကြည့်ဖို့ရှိနေပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအဖရင်ဒေတာတဝိုက်ကိုပြီးခဲ့တဲ့သတင်းဘက်ကတူရကီတို့လေကြောင်းကနေတိုက်ခိုက်မှုအတွင်းမီးလောင်ပုံးတွေကျဲချခဲ့တယ်လို့ကတ်တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတ်တွေထိမ့်ချုပ်ရာဆီးရီးယားနိုင်ငံအပရင်ဒေတာကိုတူရကီဘက်ကတန်လွင်ခဲ့လို့နာမည်ပေးထားတဲ့ထိုးစစ်ဆင်တိုက်ခိုက်မှုဟာဆိုရင်အစဉ်အချင်းမဲ့တိုက်ခိုက်မှုလို့လည်းကတ်တွေဘက်ကပြောဆိုထားတာပါ။အပရင်ဒေတာရင်းအရသားတွေအပေါ်ကိုတူရကီစစ်တပ်ကတားမြစ်ထားတဲ့မီးလောင်ပုံးလက်နက်တွေအသုံးပြုခဲ့တာလို့ဆီးရီးယားကတ်နိုင်ငံရေးသမားအီလ်ဟန်အာမက်ကမနေ့စနေနေ့ညနေပိုင်း Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံကိုနိုင်ငံတကာဘက်ကဆန့်ကျင်လာစေရေးမျှော်လင့်ချက်နဲ့ကတ်တေရဲ့ဝါရဖြန့်ကျက်ဖြစ်တယ်လို့တူရကီစစ်တပ်ဘက်ကပြောဆိုပြီးတော့ဆွဆွဲချက်တွေကိုညှင်းပယ်ပါတယ်။စစ်ရေးပြစ်မှတ်တွေကိုမီးလောင်ဖို့အသုံးပြုတိုက်ခိုက်မှုကိုနိုင်ငံတကာဥပဒေအရတားမြစ်မထားပေမဲ့လည်းအရတားတွေကိုတိုက်ခိုက်ထိခိုက်စေမှုအပေါ်မှာတော့တားမြစ်ထားတာဖြစ်ပါတယ်။တူရကီရဲ့ထိုးစစ်အတွင်းမီးလောင်ပုံတွေအသုံးပြုခဲ့သလားဆိုတဲ့အပေါ်လွတ်လပ်တဲ့အတည်ပြုချက်တွေတော့မရှိသေးပါဘူး။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတော့ဒီကနေ့အထိတူရကီတပ်ဖွဲ့တွေနဲ့အမေရိကန်တို့ထောက်ပံ့ထားတဲ့ကတ်ပြည်သူစစ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေကြပါတယ်ရှင်
။ပြည်သူနိုင်ငံကတောင်တက်အမျိုးသမီးတူကိုဟင်မွန်ဒါတောင်တန်းမြောက်ပိုင်းကခေလမောင်တင်လို့ခေါ်တဲ့တောင်ထိပ်မှာအသက်ရှင်ရတဲ့ပါကစ္စတန်ကယ်ဆယ်ရေးအဖွဲ့တွေကပြန်ပြီးတော့ကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့သူနဲ့အတူတက်သွားတဲ့ပိုလန်နိုင်ငံသားကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့ပြောပါတယ်။ပိုလန်နိုင်ငံသားသောမတ်မက်ကွစ်နဲ့ပြည်သူနိုင်ငံသူအလစ်ဇဘက်ရီဗိုလ်တို့ဟာပေပေါင်း14,000ကျော်မြင့်တဲ့နန်ဂါပါဘတ်တောင်ကိုတက်ဖို့အတွက်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဟာပေ11,000အရောက်မှာရှေ့ကိုဆက်မတက်နိုင်ပဲရပ်နေတာကြောင့်သူတို့မှာပါတဲ့ဂျူဒူးဆက်သွယ်ရေးဖုန်းနဲ့အကူအညီတောင်းခဲ့တာဖြစ်တယ်လို့တောင်တက်ပွဲအခမ်းအနားကိုစီစဉ်သူတွေကပြောပါတယ်ခင်ဗျာ
။တင်းငွေနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြပေးမှာပါ။အစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်တို့ကြားဆက်ပြီးတော့အပြင်းထန်တိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းဆွန်ပရာဘုံအစတဲ့ဒေသတွေမှာပိတ်မိနေတဲ့အရတရီကဲထုတ်ဖို့နဲ့တောတောင်တွေထဲထွက်ပြေးသိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအထောက်အပံ့တွေအရေးတကြီးလိုအပ်နေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေအရသွားလို့ရတဲ့နေရာတွေအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါရယ်လို့လည်းလူကယ်ပြန်ဝန်ကြီးကပြောပါရယ်စစ်ပြေဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ဘလို့အခက်အခဲတွေရှိနေသလဲဘလို့စီစဉ်ဆောင်ရွက်ပေးနေသလဲဆိုတာကိုတော့မတ်စုမုံကစူးစီးတင်ပြထားပါရယ်
ဟုတ်ပါတယ်ကချင်ပြည်နယ်တနိုင်းမန်စီနယ်စွန်ပရာဘွန်ဒေသတွေမှာပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကနေစလို့ဒီကနေ့အထိအပြင်းထန်တကြောပြန်တိုက်ပွဲတွေဖြစ်နေတာပါအစိုးရစစ်တပ်ဘက်ကကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တပ်စခန်းရှိတဲ့နေရာတွေကိုလေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါဇက်တိုက်ဆိုသလိုပစ်ခတ်တိုက်ခိုက်နေတာကြောင့်အနည်းဆုံးအရက်သား2ဦးသေဆုံးပြီးတော့ဒေသခံပြည်သူ4ဦးထပ်မံအပြင်းထန်ဒဏ်ရာတွေရခဲ့ပါတယ်ထောင်ချီတဲ့ဒေသခံပြည်သူတွေဟာတောတောင်တွေထဲကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ရွှေမော်ဟောင်းပရင်မော်တဝိုက်မှာလဲလူ3,000လောက်ပိတ်မိနေကြတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်အသက်ပေးလူပြီးတော့တင်းချောင်နေရဆဲဒုက္ခသည်တွေစီကိုတွားရောက်ကူညီကယ်ထုတ်ဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတော်လေးအခက်တွေ့နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေဆိုင်လူမှုအဖွဲ့အစည်း6ဘွဲ့စုဖွဲ့ထားတဲ့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ကလည်းအရေးပေါ်ကြေညာချက်ဒီကနေ့ထုတ်ပြန်ပါတယ်ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်ရေးမှူးဦးခွန်ရှောင်းဟောင်းက VOA ကိုကချင်စစ်ပေးဒဏ်ခံနေရတဲ့ဒုက္ခသည်အခြေအနေအခုလိုပြောပြပါတယ
်ခုတနိုင်းဖက်မှာလုံခဲ့တဲ့3နှစ်ရက်ကတော်တော်လေးဆူဆူဝါဖြစ်လာတယ်။လက်နဲ့ကြီးရပြင်လေရင်နဲ့အပပုံးကျတဲ့ကိစ္စတွေဖြစ်တော့ဘုံဆန်ကြောင့်ဒီအရတားအသက်သေးဆုံးတဲ့အနေအထားတွေရှိခဲ့တာပေါ့နော်။အခုဒီတနိုင်းဒေတာမှာကြတော့ကျွန်တော်တခြားဘက်ကနေအလုတ်လာလုတ်တဲ့လူတွေလည်းများတာပေါ့နော်။ဆိုတော့အဲ့ဒီလူတွေဆိုရင်အခုအဲ့ဒီထဲမှာပိတ်မိနေတဲ့အနေအထားရှိတော့သူတို့အနေနဲ့ဥတီရမယ်ဒီလွားနေရတဲ့အနေအထားမှရှိတာဖြစ်ပါတယ်။မင်းညာအနေအထားမှာလိုက်စားဖက်မှာပေါ့နော်ဒီဘွဲကြိုက် IDP game နဲ့မလမ်းမကမှုန်လိုက်ခက်ဖက်မှာလေအမြောက်ဆန်ဒီမင်းညာကတောက်လျှောက်ကြတော့အဲ့ဒီမှာရှိတဲ့အရက်သားနဲ့ဒီ IDP အနေနဲ့လည်းတော်တော်လေးထိတ်လန့်တုန်လုံးနေတဲ့အနေထားပေါ့နော်တော်တော်လေးစိုးရင်တဲ့အနေထားမှရှိနေတာဖြစ်ပါလေ
တိုက်ပွဲတွေဖြစ်နေတာကြောင့်လမ်းတွေပိတ်ထားလို့ဒုက္ခသည်တွေစီကိုအရောက်သွားကူပေးဖို့အတွက်အတော်လေးအခက်ခဲကြုံနေရလို့ဒုက္ခသည်ကူညီပေးရေးအဖွဲ့တွေကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရစီကအကူအညီတွေအရေးပေါ်လိုအပ်နေပါတယ်လို့ဦးခွန်ရှောင်းအောင်ကပြောပါတယ
်။နေရာ3လေးနေရာဖြစ်နေတာပေါ့နော်။သူတို့ဒီဆွန်ပရာဘုံနဲ့တနိုင်တကယ်ပလီပက်ခါဖြစ်တဲ့ area မှာဆိုရင်တော့ကျွန်တော်လက်ရှိအကူအညီပေးတဲ့ဒေတာခံအဖွဲ့အစည်းကအစကျွန်တော်တွားရောက်ပြမကူညီနိုင်ဖို့ရန်အတွက်တော်တော်လေးစိန်ခေါ်မှုတွေရှိတာဖြစ်ပါတယ်။သူတို့အတွက်အရေးပေါ်လိုနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအမြန်ပေးနိုင်ဖို့ဆိုရင်တော့သက်ဆိုင်ရာအစိုးရပေါ့နော်ပြည်နယ်လို့ဘို့အစိုးရအစပေါ့နော်လွတ်တော်အစအားလုံးဝိုင်းဝန်းပြမ မအတတ်နိုင်ဆုံးတရားကိုအမြန်ဆုံးလုပ်ဖို့လိုတာဖြစ်ပါတယ်ဒါဟာလူသားချင်းစာနာထောက်ထားမှုအရေးအရာဖြစ်တဲ့အတွက်ဒီအကူအညီပေးတဲ့ကိစ္စတွေချောမွတ်ပြီးလင်းမြန်ပြမရောက်ရှိအောင်ကူညီနိုင်ဖို့ရန်အတွက်လည်းအင်မတန်မှအရေးကြီးတာဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်လည်းအစိုးရအနေနဲ့အများကြီးတာဝန်ရှိတာဖြစ်ပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့လူကယ်ပြန်ဝန်ကြီးဌာနအနေနဲ့စစ်ဖြစ်ပွားတဲ့နေရာတွေအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေတဲ့ပြည်သူတွေစီကိုလုံခြုံရေးအရာသွားလို့ရတဲ့နေရာတွေအထိဒေသအခြေစိုက်ဝန်ထမ်းအနေနဲ့တာဝန်ရှိတဲ့သူတွေအရောက်သွားပြီးတော့ကူညီပေးနိုင်အောင်စီစဉ်ထားတယ်လို့ VOE ကပြောပါတယ်
ဆိုတော့အုပ်ချုပ်မှုအောက်ကမရှိခဲ့နေမြေဆိုပြီးတော့ရှိသေးတာ哦အဲ့ဒီနေမြေဒီမှာလဲကျွန်တော်တို့ကပို့ချင်တာပေါ့နော်ဒါပေမဲ့ခက်ခဲတာကအဲ့ဒီနေရာတွေထောက်ပံ့တာတွေပို့တော့လေညာတော့ပြီးအမြန်ကူညီတယ်ကျွန်တော်တို့ကလည်းဒါချက်ချင်းဆောင်ရွက်ပေးရမယ်ဆိုတဲ့ကိစ္စမျိုးကြောင့်ဘလို့ဖြစ်တဲ့နည်းနဲ့ကျွန်တော်တို့သွားတယ်ဖြစ်တဲ့နည်းနဲ့သွားရတဲ့ခါကျလို့ရှိရင်သွားခက်တဲ့နေရာကျလို့ရှိရင်ကျွန်တော်တက်ဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့လူတွေအကူအညီတောင်းတယ်ပေးတယ်ပေါ့နော်တစ်ခါကျလို့ရှိရင်လည်းအဲ့လိုမျိုးပို့ဆောင်ရတဲ့နေရာမှာမသေးကြဘူးဆိုရင်ခဏဆောင်လိုက်တယ်နောက်သေးကြတယ်ဆိုရင်ကျွန်တော်ကထောက်ပံ့တာတွေလုပ်တယ်
အခုလိုတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အပေါ်ဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပေါ်ဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်ဖို့ကိုလည်းပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းမှုဦးခွန်ရှောင်းကပြောပါတယ
်။အခုဒီလိုပလီပက်ခါဖြစ်လာပြီးဆိုရင်ဒီအရေးအကြီးဆုံးတော့ဒီလက်ရှိပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဒီအမြန်ချုပ်ငိမ့်ဖို့လိုတာပေါ့နော်။လက်တွေ့ဖြစ်နေတဲ့ဒီတမတော်ရဲ့ဒီတိုင်းနာလက်နက်ကိုင်အဖွဲ့တီရဲ့တရားပေါ်အမြန်ဆုံးပြစ်ခတ်တိုက်ခိုက်မှုတွေချုပ်ငိမ့်ဖို့ရဲ့အကြေွေမလွဲမရှောင်တာတိုက်ပွဲတွေဖြစ်လာပြီးဆိုရင်လည်းဒီအရက်သားပြည်သူလူထုတွေကိုအကာအကွယ်ပေးဖို့ပေါ့နော်သူတို့ကိုထိခိုက်စေမယ့်ဟာသူတို့ begin လုံချုံရေးဟာနံပါတ်၁ဖြစ်တဲ့အတွက်ကြောင့်အထုကယူဆိုင်ပြမသေစားလိုက်နာပြီးအကာအကွယ်ပေးဖို့လူထုပေါ့နော်တနိုင်း area မှာတော်လကောင်းဒီ Sumbrabum area မှာရှိတဲ့လူထုအတွက်တော်လကောင်းကျွန်တော်တော်တော်လေးစိုးရင်ပူပန်နာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စု Washington DC အခြေဆိုင်ကချင်မဟာမိတ်အဖွဲ့ကလည်းပြင်းထန်စွာရှုံချကြောင်းနဲ့တိုက်ပွဲတွေအများဆုံးရက်စဲပေးဖို့ NND အစိုးရကိုတောင်းဆိုကြောင်းနောက်လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာပြစ်ခတ်မှုကိုအမိန့်ပေးတဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့နဲ့တေဆုံးခဲ့ရတဲ့အရသာပြည်သူတွေရဲ့နစ်နာမှုတွေကိုဆောင်ရွက်ပေးဖို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
မဆူမွန်တင်ပြသွားတော့ပါရှင် VOA ကနေတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 19.25 တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းမြန်မာနယ်ကြားမှဲဆိုင်ခရိုင်အတွင်မူရေအုပ်စုနဲ့ထိုင်းစစ်တပ်ကြားဇန်နဝါရီလ29ရက်မနေ့ညကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မူရေစေဝါတွေကိုဖမ်းမိခဲ့ပါတယ်မူရေစေဝါတဲဆောင်သူတွေကတော့ထိုင်းမြန်မာနယ်စပ်ဘက်ကိုတင်းရှောင်ထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမှဲဆိုင်ခရိုင်အတွင်မှာဇန်နဝါရီလ29ရက်နေ့ညပိုင်းမှာမူရစီဝါအများပြတည်ဆောင်လာတဲ့ဆိုတဲ့သတင်းကိုကြိုတင်ရထားတဲ့အတွက်ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ထိုင်းတပ်မဟာ3ပူးပေါင်းတပ်ဖွဲ့တွေဟာဗန်းတိုင်ကျေးရွာနီးမှာအသင်းစောင့်ကြည့်နေကြတာဖြစ်ပါတယ်စစ်တပ်တွေစောင့်နေတဲ့လမ်းကပဲနံပါတ်ပြားမပါပဲပစ်ကက် Mitsubishi ကားတစ်စီးမောင်းနှင်လာတာကိုထိုင်းစစ်တပ်ကစစ်ဆေးဖို့အတွက်တားဆီးခဲ့တာပါအဲ့ဒီအချိန်မှာရက်မပေးပဲမောင်းပြေးခဲ့ပြီးကားပေါ်ကနေတနက်နဲ့စတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်အကြားမှာပစ်ခတ်မှုတွေ5မိနစ်ကြာဖြစ်ပွားခဲ့ပါတယ်ညအချိန်လူအသွားလာနေတဲ့အချိန်မှာဖြစ်တာလို့လဲနေဆက်နေပြည်သူတို့ကအခုလိုပြောပါတယ်
မူရီစီဝါနဲ့ပတ်သက်တဲ့ပြစ်ခတ်မှုပြစ်ခတ်မှုပြစ်တဲ့ပြည်သူဆိုရင်ဥစ္စာလည်းစားကြတယ်အဲ့ဒါပဲ
မူရီစီဝါကိုတဲဆောင်လာသူတွေဟာကားကိုထားခဲ့ပြီးနှစ်နိုင်ငံနေဆက်မှာပဲထွက်ပြေးလွတ်မြောက်သွားတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်မူရီစီဝါသမားတွေထားခဲ့တဲ့ပစ်ကက်ကားပေါ်မှာတော့အပြတ်ရောင်ဆလိုက်အတွင်းအဝါရောင်ထုတ်ပေါင်း38ထုတ်ကိုယ်သုံးလုံးတစ်စိတ်ပါစိတ်ကြွစည်းပြ5သိန်း3000ကိုတွေ့ရှိခဲ့တယ်လို့ဆိုပါရတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာကနေထွက်ပြေးသွားတဲ့မူရစ်တပ်ဖွဲ့ဝင်တွေကိုတော့ထိုင်းစစ်တပ်တွေကအပူတပြင်းလိုက်လံရှာဖွေနေပါရတယ်။မူရစ်စီးပွားအဖွဲ့တွေကပြန်လာပြီးတိုက်ခိုက်မှာကိုကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံဘက်ကတော့ဇန်နဝါရီလ28ရက်နေ့မနက်ပိုင်းကစလို့နေဆက်လုံခြုံရေးကိုတိုးမြှင့်စောင့်ကြည့်နေကြောင်းချင်းမိုင်ဒေသကသတင်းတွေမှဖော်ပြထားပါတယ်ရှင်။
မအေးအေးမသတင်းပေးပို့သွားတာပါ။ခုရောနိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်ကွန်ဂရက်လွှတ်တော်မှာရောပြည်သူလူထုကြားမှာပါသဘောထားကွဲနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမေးခွန်းတွေကိုဖြေရှင်းဖို့အတွက်ဆာမျက်နှာတမျက်နှာလောက်ရှိတဲ့မူပေါင်းသတ်မှတ်ချက်တခုကိုတမရထရမ်အစိုးရကလွှတ်တော် Republican အမတ်သွေးစီကိုပေးပို့လိုက်ပါတယ်။တမရထရမ်အစိုးရရဲ့ဒီအဆိုပြုချက်တွေဟာအခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့နှစ်ဖက်စလုံးကဝေဖန်သူတွေကပြောပါတယ်။ VOA သတင်းဟောက် Mike Sullivan, O'Sullivan ရဲ့သတင်းဆောင်မကိုတော့ကိုရနိုင်ကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မတ်တီဟာလူမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတရားဝင်စာရွက်စာတမ်းအထောက်အထားမရှိဘဲနေထိုင်နေတဲ့လူငယ်တွေကဒါကာစီစဉ်ရနိုင်ငံထဲမှာနေထိုင်အလုပ်လုပ်ခိုင်းနေသူတိမ်ပေါင်းများစွာကိုတရားဝင်နေထိုင်ခွင့်ပြုဖို့အတွက်တောင်းဆိုခဲ့ကြတာပါ။ ဒေါ်နယ်ထရမ့်အစိုးရကဒီလူတွေကိုတိုင်းပြည်တွေကနေမနှင်ထုတ်နိုင်အောင်ကာကွယ်ပေးထားတဲ့အရင်သမ္မတဟောင်းအိုဘားမားလက်ထက်ကလှုပ်ဆောင်ခဲ့တဲ့ဒါကအစီအစဉ်ကိုအဆုံးသတ်ဖို့စီစဉ်နေတာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကတော့ဒါကအစီအစဉ်ရကာကွယ်ပေးထားတဲ့သူတွေကိုနိုင်ငံသားဖြစ်လာဖို့အတွက်အဆိုပြုထားပါတယ်။ဒါပေမဲ့လူဝင်မှုခွင့်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အဖွဲ့တွေကတော့ဒီအဆိုပြုချက်ထဲမှာပါတဲ့တခြားအချက်တွေကိုလက်မခံဘဲပယ်ချလိုက်ပါတယ်။ဒီထဲမှာနေဆက်လုံခြုံရေးတိုးမြင့်ဖို့လူဝင်မှုကြီးကြပ်ရေးကိုအားဖြည့်ဖို့အတွက်အမေရိကန်ဒေါ်လာ25ဘီလီယံအသုံးပြုဖို့ TV ကန်ဆာမဲ့အစီအစဉ်ကိုအဆုံးသတ်ဖို့နဲ့တရားဝင်ရွှေပြောင်းခြေချနေထိုင်သူတွေနဲ့ဆက်ဆက်ပြီးမိသားစုဝင်တွေကိုခေါ်ယူရတဲ့ကိုတင်းကျပ်ဖို့တွေပေါင်းပါတယ်။ဟောဟေးမာရီယိုကဘရီရာဟာအခြေချနေထိုင်သူများအခွင့်အရေးဆိုင်ရာစာနာမှုညွန်မောင်းအဖွဲ့ကဖြစ်ပါတယ
်။ This is a proposal that will go nowhere. It's dead on arrival and we reject it. Not only
ဒီဆိုပြချက်ကဘာမှဖြစ်လာမှာမဟုတ်ပါဘူး။စာရောက်ကလေးကဒါကဘာမှလုပ်မရပဲ။ကျွန်တော်တို့ကလည်းဒါကိုပယ်ချထားပါတယ်။ဒီဆိုပြချက်ဟာရှေးဟိုးဆွဲဆန်လွန်းရုံတည်းမဟုတ်ပဲ။တရားဝင်ရွှေပြောင်းအခြေချနေထိုင်သူတွေကျွန်တော်တို့ရဲ့မိသားစုတွေနဲ့တနိုင်ငံလုံးအပေါ်မှာလည်းအလွန်ကိုအညာတာကင်းမဲ့တာကြောင့်ဘလို့မှလက်မခံနိုင်ပါဘူ
းဒီအဆိုပြုချက်တွေကလုံခြုံရေးကိုအဓိကအသားပေးပြီးတော့လူမှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုပြောင်းလဲပစ်လိုက်မှာဖြစ်ပါတယ်လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ American ရှေ့နေကျုံ Jeff Sessions ကတော့
There are some 11 million illegal aliens in the country a population the size of Georgia or Portugal.If we can't control
ဒီနိုင်ငံထဲမှာတရားမဝင်ဝင်ရောက်နေထိုင်နေသူ70တန်းကျော်ရှိပါတယ်။ဒါကအမေရိကန်ပြည်တော်စုတွေကဂျော်ဂျီယာပြည်နယ်တမမို့ပေါ်တူဂီနိုင်ငံအရွယ်စားလောက်ရှိပါတယ်။ကျွန်တော်အနေနဲ့ဒါမှမဟုတ်မထိန်းချုပ်နိုင်ဘူး။ဒါမှမဟုတ်နိုင်ငံထဲကိုဘယ်သူတွေဝင်နေတယ်ဆိုတာကိုမသိဘူးဆိုရင်တော့လူတွေဘေးကင်းလွတ်မြောက်လို့ဖို့ပို့ပြီးတော့ခက်ခဲပါတယ
်။ဒါပေမဲ့ဒီဟာကတရားဝင်စာရွက်စာတမ်းအထောက်အထားမရှိဘဲနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတွေရဲ့ပြဿနာကိုအပြည့်အဝဖြေရှင်းနိုင်မှာမဟုတ်ဘူးလို့ရွှေပြောင်းအခြေချနေထိုင်ခြင်းမူဝါဒရေးရာသုတေသနဌာနကSarah Pires ကပြောပါတယ
် It only legalizes 1/5 of the US unauthorized population and in exchange it has a whole
American နိုင်ငံထဲမှာတရားမဝင်နေထိုင်တဲ့သူ9ဘုံတဘုံလောက်ကိုပဲတရားဝင်ဖြစ်စေမှာပါအပြန်အလှန်အနေနဲ့တရားဝင်လူဝင်မှုကြီးကြပ်ရေးစနစ်ကနေနေဆက်လုံခြုံရေးနဲ့ပြည်တွင်းအင်အားဖြစ်တင်းမှုတွေအထိအပြောင်းလဲတွေဖြစ်စေမှာဖြစ်ပါတယ
်တမလောက်ကိုထောက်ခံသူတချို့ကတော့ဒီမူပေါင်းကိုသဘောကျကြပြီးတချို့ကတော့ဒါကနိုင်ငံတွင်းမှာတရားမဝင်နေထိုင်သူတွေအတော်များများကိုလုံခြုံရေးပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တချို့တွေကကြတော့လေအမေရိကန်ပြည်သူတွေအတော်များများကဒါကအစီအစဉ်ရအကာအကွယ်ပေးထားတဲ့သူတွေကိုနေထိုင်ခွင့်ပြုဖို့ထောက်ခံတယ်ဆိုတဲ့လူလူစစ်တမ်းကိုထောက်ပြနေကြပါတယ်။ဒါပေမဲ့လည်းသမထရမ့်ရဲ့ဆိုပြချက်ဟာတိုင်းပြည်အတွက်ထိခိုက်စေမှာဖြစ်တယ်လို့လူမှုပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အကြံပေးPeter Bogart ကပြောပါတယ်
From what we've understood about it this would be one of the largest cuts to legal
ဒါနဲ့ပတ်သက်ပြီးကျွန်တော်တို့နားလည်တာကတော့ဒီဆိုပြချက်ဟာရာစုနှစ်တစ်ခုနှီးပါအတွင်းတရားဝင်ရွှေပြောင်းအခြေချနေထိုင်မှုကို50ရာခိုင်နှုန်းလောက် short ချဖြတ်တောက်မှာဖြစ်ပြီးဒါဟာအကြီးမားဆုံး short ချဖြတ်တောက်တာတွေကတခုဖြစ်လာမှာပါကျွန်တော်တို့အဖွဲ့ရဲ့အမြင်ကတော့ဒါဟာစီးပွားရေးကိုလည်းအကြီးအကျယ်ထိခိုက်စေမှာပါ
ဒါပေမဲ့ Republican လွတ်တော်မဲ့ John Cornyn ကတော့ဟန်ချက်ညီဖို့မြေမြတရဖြစ်ဖို့အရေးကြီးတယ်လို့ပြီးခဲ့တဲ့ပတ်အတွင်းပြောကြားခဲ့ပါတယ
် This is about border security it's about fixing some of the holes in our immigration system that allow
အဲ့တော့နေဆက်လူညွန့်ရေးကိစ္စဖြစ်တယ်လို့ရာဇဝမှုကျူးလွန်သူတွေနဲ့တခြားလူတွေအမျက်ထုတ်နေတဲ့ကျွန်တော်တို့လူဝင်မှုကြီးကြပ်ရေးစနစ်ထဲကလက်ရမှုတွေရေပောက်တွေကိုပြန်လည်ပြင်ဆင်ဖို့ဖြစ်တယ်လို့ဒါကာစီစဉ်ရအကောက်အွယ်ပေးထားတဲ့သူတွေအတွက်အကျဉ်းသားတရားထားပြီးဖြစ်ရှင်းရမယ့်ကိစ္စလည်းဖြစ်ပါတယ်
လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသဘောထားတွေအမျိုးမျိုးကွဲနေကြသလိုဆွေးနွေးမှုတွေကိုလည်းအခုလာမဲ့သတင်းပတ်တွေအတွင်းမှာဆက်ပြီးတော့လှုပ်ဆောင်သွားကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြသွားတာပါရှင်။အခုတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မဖက်ဆက်ရအောင်ပါ။ WHO ကမ္ဘာကျန်းမာရေးအဖွဲ့အစည်းရဲ့အဆိုအရကမ္ဘာလူဦးရေ 2.1 ဘီလီယံတော့ဟာတန်ရှင်းတဲ့တောက်သုံးရေးမရကြပါဘူး။လူအများစုဟာရေရင်းရေကန်တွေနဲ့မြေရေချောင်းရေရေဂိုရာအအာဂိုအားထားပြုနေရတဲ့အတွက်အဲ့ဒီရေတွေဟာတောက်သုံးလို့ရလောက်အောင်ဘက်တီးရီးယားပိုးမွားကင်းစင်ရလားဆိုတာစမ်းသပ်ကြည့်ဖို့တိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုစမ်းသပ်နိုင်ဖို့လူတိုင်းတတ်နိုင်ပြီးတော့အဖို့နှုံချို့သားတဲ့စမ်းသပ်ပစ္စည်းတွေရဖို့ဆိုတာဟာလည်းအမြဲတမ်းမလွယ်ကူပါဘူး။ပရိတိန်နဲ့အခြားနိုင်ငံတွေကသိပ္ပံပညာရှင်တွေဟာရေတက်မတန့်စက္ကန့်ပိုင်းအတွင်းအပြေးထုတ်ပေးနိုင်တဲ့စက်ကူနဲ့လှုပ်ထားတဲ့ရိုးရှင်းတဲ့စမ်းသပ်ပစ္စည်းကိုထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။ VOA သတင်းထောက် George Budik ပြပို့ထားတဲ့သတင်းကိုဆက်ပြီးတော့နားဆင်ပါရှင်။တောက်သုံးရေတွေထဲမှာဗက်တီးရီးယားပိုးမွားတွေရှိနေရင်ယောဂါဖြစ်ပွားတတ်ပါတယ်။ရေကကူးစက်တဲ့ဝမ်ပြဲဝမ်ရှော့ယောဂါကြောင့်2019ခုနှစ်ဇူလိုင်လကကွန်ဂိုနိုင်ငံမှာလူပေါင်း1000ကျော်သေဆုံးခဲ့ရသလိုပြင်းထန်တဲ့ကပ်ယောဂါစုကြီးအထိဖြစ်ပွားနိုင်ပါတယ်။ရေထဲမှာဗက်တီးရီးယားပိုးတွေရှိမှရှိအလွယ်တကူစမ်းသပ်နိုင်ပေမဲ့လို့ယောဂါကူးစက်မှုဖြစ်ပွားတဲ့အရာမှာနှိမ့်ထိုင်နေကြတဲ့စီးရဲသားလူရန်စားတွေကတော့ရေတက်မတန့်စမ်းသပ်ဖို့မတန်နိုင်ပါဘူး။
ဗြိတိန်နိုင်ငံဘတ်တက်တိုကသူတေသနာပညာရှင်တွေကတမန်လူရန်စားတွေအတွက်ရေတမ်းမတမ်းစမ်းသပ်နိုင်ဖို့လွယ်ကူရိုးရှင်းတဲ့ပစ္စည်းတွေမျိုးကိုစမ်းသပ်နေပါတယ်။ဘတ်တက်တိုဓာတုအင်ဂျင်နီယာဌာနကဒေါက်တာမရီလာဒီလော်ရန်ဇိုကအခုလိုပြောပါတယ
်။ They can be used at site.And it gives a very
ဒီပစ္စည်းကိုရေသွားခတ်တဲ့နေရာမှာချက်ချင်းအသုံးပြုနိုင်ပြီးတော့မြန်မြန်ဆန်ဆန်အပြေထွက်ပါတယ်။စက္ကန့်ပိုင်းလောက်ပဲကြာတာပါ
။တဘာဝပတ်ဝန်းကျင်အတွက်လည်းကာမွန်နဲ့ Factoria ပိုးနဲ့အလိုလိုဆွေးမြေ့ပျက်စီးစေတဲ့ကာမွန်အခြေခံထားတဲ့ဓာတ်တွေကိုစက္ကူပိုင်းလေးပေါ်မှာပုံနှိပ်ထားပြီးတော့အဲ့ဒီပေါ်မှာ Biofilm လို့ခေါ်တဲ့အရည်ကြီးလွားပပကလေးနဲ့ဖုံးအုပ်ထားတာပါ။လျှက်စစ်တပ်လွတ်ထားတဲ့စမ်းသပ်ကြိယာလေးနဲ့ချိန်ထားတဲ့အဲ့ဒီစက္ကူကလေးကိုရေထဲနှစ်ပြီးတော့စမ်းသပ်ကြည့်ရတာပါ။
All that we need to do is then...recording the background
ကျမတို့လုပ်ဖို့လိုတာကတော့လျှစ်တာလွှတ်ထားတဲ့ tester လို့ခေါ်တဲ့ကြိယာလေးနဲ့ချိန်ထားတဲ့ဒီစက်ကူလေးကိုကိုယ်ဆက်သက်ခြင်းနဲ့ရင်းနှီးမူတာတဲကိုနှစ်လိုက်တာနဲ့ tester တဲကညွန်ပြတဲ့မြားကလေးကျသွားသလားဒီအတိုင်းတက်နေသလားဆိုတာကိုကြည့်ရမှာပါတကယ်လို့မြားကလေးကျသွားရင်ဒီရေဟာတန့်ရှင်းမှုမရှိဘူးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်
ဒီလိုတိုင်းတာတဲ့နေအစားစက်ကူနဲ့အာယုံခံတဲ့နေကိုမိုဘိုင်းဖုန်းတွေနဲ့ဘယ်လိုချိတ်ဆက်အသုံးပြုနိုင်မလဲဆိုတာကိုလည်းစမ်းသပ်ရှာဖွေနေပါတယ
် It's like a warning to the tells you
ဒါကရေတက်မတက်ရေခက်ဆင်းတဲ့အချိန်မှာချက်ချင်းအသုံးပြုလို့ရတဲ့ကြိယာလေးဖြစ်ပါတယ်တောက်သုံးဖို့သင့်မတင်ဆိုတာချက်ချင်းအဖြေပေးပါတယ
်ဒီပစ္စည်းတွေကိုအများပြားထုတ်လုပ်နိုင်မယ်ဆိုရင်တစ်ခုကိုဒေါ်လာကျော်လောက်တာကျသင့်မယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ရှင်
VOA ကနေတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီအကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားမှာပါရှင်။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါအောင်။
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ကိုနိုင်ငံတော်ဝန်ကြေကွဲဝန်ထဲဖွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့တပုံတွေကဖောက်ခွဲတိုက်ခိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာနိုင်ငံတော်ဝန်မှာရောကဘာတလားကအာဖဂန်တန်ယုံတွေမှာပါအလံတွေကိုတိုင်ဝက်ရှော့ချလွှင့်ထူထားပါတယ်။မြို့တော်ကာဘူးကတိုက်ခိုက်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူက235ယောက်အထိရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့အတည်ပြုပြောဆိုထားပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာတော့မနေ့စနေနေ့ကခြုံခိုတိုက်ခိုက်ခံရမှုအတွင်းပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနေဗနီရဲ့ဌာနချုပ်ကိုမော်စကိုရဲဖွဲ့ကဒီကနေ့ချိုးဖောက်ဝင်ရောက်ပါတယ်။လာမယ့်ရုရှားသမ္မတရွေးကောက်ပွဲအပေါ်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြကြဖို့အတိုက်ခံကောင်းဆောင်ကစော်ဩထားတဲ့နေ့မှာပဲအခုလိုချိုးဖောက်ဝင်ရောက်တာဖြစ်ပါတယ်သူယုံကတိုက်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့အတိုက်ခံကောင်းဆောင်ရဲ့ဝန်ထမ်းတွေကိုရဲတွေကဖမ်းဆီးမေးမြန်းနေတာတွေကိုတွေ့ရပါတယ်ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကျင်းပတဲ့2018ခုနှစ်အတွက်ဩစတြေးလျ Open အမျိုးသားတင်းနဲ့ပွဲမှာတော့ Swiss တင်းနဲ့အကျော်မော် Roger Federer ဘိုးဆွဲသွားပါတယ်ခရိုအေးရှားကစားသမား Marin Cilic ကို 6-6-6-3-6-6-1 နဲ့၄ပွဲပြန်အနိုင်ရခဲ့တာဖြစ်ပါတယ်Roger Federer အတွက်တော့ဒီတစ်ကြိမ်အောင်ပွဲက Grand Slam Super La 20ပြည့်မြောက်သွားစေခဲ့တာလည်းဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမှတင်ရေးထိုက်ကကြေညာပေးခဲ့တာပါ။တင်းငွေတွေနဲ့ထုတ်ဒီနေ့ညနေပိုင်းအစည်းအဝေးထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးတော့အတန်းလွင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ19 kHz 3953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းကလောပါ
This program has come to you from the Voice of America, Washington.